တူရကီနိုင်ငံမှာဆွေးရဆန့်ကျင်ဆန္ဒပြပွဲတွေကိုအစပြုခဲ့တဲ့အစ္စတန်ဘူမြို့လည်ကပန်းချံငယ်တစ်ခုကိုပြန်လည်ပြုပြင်အစီအစဉ်ပေါ်ကန့်ကွက်မှုတွေရှိနေတဲ့ကြားမှာပဲဆက်လက်ဆောင်ရွက်သွားမှာဖြစ်တဲ့အကြောင်းဝန်ကြီးချုပ်ရီဆက်တာရဲ့အာရိုဂန်ကပြောလိုက်ပါတယ်။ကျစားပင်းကတူနီးရှားနိုင်ငံမှာရောက်နေစဉ်ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာတော့အစိုးရဆန့်ကျင်ဆန္ဒပြပွဲတွေမှာအကြမ်းဖက်သမားတွေပါဝင်ပတ်သက်နေတယ်လို့လည်းဝန်ကြီးချုပ်ကပြောဆိုခဲ့တာပါ။ဆန္ဒပြပွဲတွေကတော့ပဝင်ချင်းထင်းသိမ်းရေးလို့ရှာမှုဖြစ်နေစတင်ပေါ်ပေါက်ခဲ့တာဖြစ်ပြီးဆန္ဒပြပွဲတွေမှာပါဝင်ခဲ့တဲ့နိုင်ငံခြားသား9ယောက်ကိုတော့အာဏာပိုင်ကဖမ်းဆီးထားတာဖြစ်ပါတယ်။ဝန်ကြီးချုပ်ရာလူကထွက်ပေးဖို့တောင်းဆိုဆန္ဒပြပွဲတွေပေါ်ပေါက်နေချိန်မြောက်အာဖရိကနိုင်ငံတွေကိုရောက်နေတဲ့ဝန်ကြီးချုပ်ကတော့ကြာသပတေးနေ့နောက်ပိုင်းမှာပဲတူရကီကိုပြန်လည်ရောက်ရှိလာခဲ့တာပါ။ဝေဖန်သူတွေကတော့ဝန်ကြီးချုပ်ဟာအာဏာရှင်ဆန်ဆန်ပြုတ်မှုနေပြီးဘာသာရေးဆွဲခင်းတဲ့တိုင်းပြည်မှာသူ့ရဲ့အစ္စလာမ်အမြင်တွေကိုသွတ်သွင်းဖို့ကြိုးပမ်းနေတယ်လို့ဆွဆွဲနေတာဖြစ်ပါတယ်။ဝန်ကြီးချုပ်ကတော့ဆန္ဒပြသူတွေဟာရွေးကောက်ပွဲမှာရှုံးနေကြတဲ့အတိုက်ခံတွေရဲ့မကျေနပ်မှုဖြစ်နေတုံ့ပြန်ခဲ့ပြီးဆန္ဒပြပွဲတွေကိုတူရကီလူလူအများစုကလည်းထောက်ခံမှုမရှိဘူးဆိုပြီးပြောဆိုထားတာဖြစ်ပါတယ်။